တာရှာညမြန်မာနိုင်ငံရဲ့မြင်ကွင်းတွေကိုကြည့်လိုက်မယ်ဆိုရင်ဒေါ်စန်းစုကြည်ကိုချစ်ခင်ကြိုဆိုကြတဲ့မြင်ကွင်းတွေကိုဗမာနိုင်ငံဒီမှာမြင်တွေ့နေရသလိုရခိုင်ပြည်နယ်ကဘုံကွဲတံတွေကိုကြားနေရပါတယ်စစ်ပွဲတွေကဟိုတစဒီစကျေပြန့်လာသလိုနေရမပြောင်းနိုင်သေးတဲ့ဒုက္ခတွေတွေရဲ့မျက်နှာတွေကိုမြင်ရတာကလည်းစိတ်ထိခိုက်စရာကောင်းလာပါတယ်နိုင်ငံကစောင်းမှတွေမှာတော့မြန်မာပြည်ပေါ်အမြင်မကြည့်လင်တဲ့ရေးသားချက်တွေကိုအများပြားဖတ်ရှုနေရပါတယ်ဒီတစ်ပတ်မှာတော့ဗတ်ရွေးချယ်မှုနဲ့အမျိုးသားတွေ့စည်းညီညွတ်ရေးတွေကြောင်းဆွေးနွေးကြည့်ကြရအောင်ပါအမေရိကန်ပြည်ထောင်စုမှာလူမှုတရားမျှတရေးအတွက်တောင်းဆိုလှုပ်ရှားနေသူပါမောက်ကတူကတော့အပြည်ပြည်ဆိုင်ရာတရားရုံးမှာမြန်မာဆိုရနဲ့စစ်ဘုချုပ်တွေပေါ်ဆွဲဆိုထားတဲ့အမှုကိုအခုလိုသုံးသပ်ပြခဲ့ပါတယ်။ဘင်္ဂလီရဲ့လှုပ်ရှားသူတွေကဟစ်တလာရဲ့ဂျူးလူမျိုး6တန်းပေါ်တပ်ဖြတ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုရည်ညွှန်းကိုးကားလေးရှိတယ်။တကယ်တော့ဟစ်တလာမှမဟုတ်ပါဘူး။တူရီနိုင်ငံကြီးကောင်းဆောင်တွေဟာအာမေးနီးယားတွေပေါ်လူမျိုးစုအုပ်သင်ရှင်းလင်းမှုတွေကျူးလွန်ခဲ့ကြသလိုဆိုဗီယက်ကောင်းဆောင်စတာလင်ဟာပိုလန်လူမျိုးထောင်ပေါင်းများစွာကိုတပ်ဖြတ်ခဲ့ပါတယ်သူတို့ကိုမြုံနှံထားတဲ့အလောင်းတွေကိုတူးဖော်ရရှိခဲ့ပါတယ်ဆိုဗီယက်ပြည်ထောင်စုကြီးပြိုကွဲသွားပြီးဘော်ရစ်ရက်ဆင်လက်ထက်ကျမှပိုလန်တွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကိုတောင်းပန်ခဲ့ပါတယ်ဒါပေမဲ့တူရကီဆိုရကတော့အာမေးနီးယားလူမျိုးစုတပ်တင်ရှင်းလင်းရေးကိုယနေ့တိုင်ဝန်ခံသိပါဘူးဒီဖြစ်ပျက်တွေကိုလေ့လာကြည့်ရင်မဟာမိတ်တပ်တွေဟာဒုတိယကမ္ဘာစစ်မှာဟစ်တလာပေါ်စစ်နိုင်ရခဲ့တဲ့အတွက်ဆိုဗီယက်တပ်တွေတော့ဟာနာမည်ဆိုးနဲ့ကြော်ကြားလာတဲ့အော့စဝစ်အဂျင်စကန်အပါအဝင်ဂျူးလူမျိုးတွေကိုနေဆက်ညှပ်တဲ့ထောင်များပြကိုတတ်တည်နေတော့ပြနိုင်ခဲ့ပါလေထို့တူပါပဲဈေးတိုက်ပွဲအပြီးဘောကစစ်မီးတွေကတောင်းလောင်လာတယ်နိုင်ငံကတိုင်းပြည်ဟာလူမျိုးစုတွေကြားရဲရဲဆက်ဆက်ကျူးလွန်နေကြတဲ့ရာဇဝတ်မှုတွေကိုအဆုံးသတ်နိုင်မှုအတွက်ဝင်ရောက်ပံ့ပိုးရပါတော့တယ်အရေးယူရပါတော့တယ်မြန်မာပြည်ရဲ့အခြေအနေကိုကြည့်လိုက်တော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကအမျိုးသမီးတွေရဲ့သူတို့မိသားစုတွေပေါ်မြန်မာစစ်တပ်ကျူးလွန်တဲ့မရင်းချင်းမှုတွေရွာလုံးကျွတ်ရှင်းလင်းမှုတွေကိုကြားနေရပါတယ်ဂူရာဗင်ကျွေးရမှာမော့စလင်ဆဲရက်ကိုတပ်ပြတ်မြုံနေတဲ့တပ်သေးတွေကိုတွေ့နေရသလိုဘင်္ဂလီချားဖက်သမားတွေရဲ့ဟိန်းနူဘာသာဝင်ယာပေါင်းများစွာပေါ်ကျူးလွန်တပ်ဖြတ်ခဲ့တာတွေကိုလည်းဖော်ပြနေကြပါတယ်။နှစ်ဖက်လုံးဟာယာဆွဲမှုကျူးလွန်နေကြတာကိုတော့ငြင်းလို့မရပါဘူး။ဒါပေမဲ့ပြဿနာကအထက်မှာပြောခဲ့သလိုပါပဲ။မြမပြည်မကပြည်တွင်းစစ်ပွဲတွေရှိနေစေဖြစ်တယ်။ဗမာစစ်တပ်ဟာအာဏာကိုချုပ်ကန်ထားနိုင်စေဖြစ်တယ်။ဗမာစစ်တပ်ကိုဖယ်ဆိုင်နိုင်မှသာလူမျိုးစုတုတ်တင်ရှင်လေးဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားဆိုတဲ့တပ်သေးတွေကိုအတိအကျပြနိုင်ပြီးအရေးယူနိုင်မှာဖြစ်တယ်။ဗမာစစ်တပ်ကိုမဖယ်ရှားနိုင်သေးတဲ့အချိန်မှာမြန်မာပြည်တွင်းကနိုင်ငံရေးသမားတွေလူမျိုးစုလက်နက်ကင်တပ်တွေဘယ်ဘက်ကိုရွေးကြမလဲဆိုတဲ့အချက်ကအရေးပါနေပြန်ပါလေ။ဒါကြောင့်လဲဒေါ်ဆန်းစုကြည်တရားအပြည်ပြည်ဆိုင်ရာတရားရုံးကိုသွားတဲ့အခါသူကိုထောက်ခံတဲ့သူတွေကလည်းကြေညာချက်ထုတ်ပြန်တယ်လို့အပြည်ပြည်ဆိုင်ရာတရားရုံးကိုထောက်ခံကြတဲ့တိုင်းရင်းသားတွေကလည်းရှိနေကြပါလေ။တကယ်တော့ ICC မှာတရားစွဲဖို့တောင်းဆိုလိုက်တဲ့အဖြစ်ပြဟာဖြစ်နိုင်မဖြစ်နိုင်တာထက်ဒေါ်ဆန်းစုကြည်တရားဘယ်ဘက်မှာရပ်တည်မလဲဆိုတာကိုသိကျင်တဲ့အတွက်ယူရချက်ရှိရှိတရားစွဲလိုက်တာလို့ဝိပန်တုံတက်နေသူတွေရှိနေပါတယ်။ဒါပေမဲ့ဒေါ်စုကလည်း ICC ကိုမသွားခင်တရုတ်နိုင်ငံရဲ့ဝန်ကြီးကိုမြန်မာနိုင်ငံမှာဖိတ်ခေါ်တွေ့ဆုံခဲ့တယ်လို့ဗိုလ်ချုပ်မင်းအောင်လှိုင်ကလည်းတရုတ်ခေါင်းဆောင်တွေကလည်းမြန်မာပြည်ရဲ့မိတ်ဆွေအစ်စ်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ပြောဆိုခဲ့ပါတယ်။ဓာတ်ပုံသတင်းတွေကစကားလုံးပေါင်းများစွာကိုတင်ဆောင်လာတတ်ပါတယ်။ ICC နဲ့နိုင်ငံတကာတိုင်းဝန်ကသူတို့ပေါ်အရေးယူမဲ့ဆိုရင်သူတို့အနေနဲ့တရုတ်ခေါင်းဆောင်တွေဘက်တိတ်ညွတ်သွားမယ်ဆိုတာကိုပြတဲ့သဘောပဲဖြစ်ပါတယ်။ဒီအချက်ကိုအနောက်နိုင်ငံတွေကလည်းမြန်နေပုံရပါလေ။ဒါကြောင့်လဲ IC ချစ်ကြားနာဘွဲအပိမှာတော့မြမကောင်းဆောင်တို့ရဲ့ဒုက္ခတွေပေါ်ပြုမှုဆက်ဆံရတ္တိချက်ပေါ်ဝေးဝေးဆဆတုံ့ပြန်ပြောဆိုခဲ့ပါတော့လေ။ IC ချစ်ကြားနာဘွဲမှာဒေါ်ဆန်းစုကြည်ရဲ့ရတ္တိချက်ပေါ်အာမရမှုတွေနဲ့ဝေဖန်တုံ့တက်နေသူတွေလည်းရှိနေပါတယ်။ပြဿနာကလက်တွေ့နိုင်ငံရေးကိုတွားကြမယ်ဆိုရင်ဗတ်ရွေးရတယ်မဟုတ်လား။ဘင်္ဂလီရဲ့လှုပ်ရှားသူတွေကလည်းသူမရထားတဲ့နိုဘယ်ကြီးဆုကိုပြန်ရုပ်သိမ်းဖို့နှိုးဆော်ကြတဲ့ကမ်ပိန်းတွေလုပ်နေကြသလိုသူမကလည်းနိုဘယ်ကြီးဆုပြန်ရုပ်သိမ်းအောင်ခုကကာကွယ်တဲ့အနေနဲ့နိုင်ငံတကာကိုထွက်ရှင်တယ်လို့ထင်တယ်။ဒေါ်စုရဲ့ထွက်ဆိုချက်တွေကိုကြည့်လိုက်မှဆိုရင်သူဟာစစ်ကောင်းဆောင်တို့ရဲ့ရာဇဝတ်မှုတွေကိုမကာကွယ်ဘူး။ဒါပေမဲ့လူမျိုးစုတပ်တင်ရှင်းလင်းရေးမဖြစ်ခဲ့ဘူး။ဂမ်ဘာရီအနေနဲ့တရားစွဲလို့မရဘူးဆိုတဲ့အချက်ကိုပုံပုံဆောင်ပြီးပြောသွားတယ်။ဗမာစစ်ကောင်းဆောင်တွေကျူးလွန်တဲ့အရာကိုမကာကွယ်သလိုသူမပေါ်တရားစွဲဆိုထားတဲ့အချက်ကိုလည်းလွတ်အောင်ရုံးချင်ပုံရပါတယ်။ဒီလိုကြားနေမှုတွေကြောင့်ပဲနှစ်ဖက်လုံးရဲ့အမြင်မကြည်လင်မှုတွေပန်တရားတွေကိုရတော့တာပေါ့ဒါမှမဟုတ်မြန်မာပြည်ထဲမှာသူ့ကိုထောက်ခံနေတဲ့သူတွေကတော့ဒေါ်စုကဆက်ကောင်းဆောင်တွေနဲ့မြန်မာပြည်ကိုကယ်တင်လိုက်တဲ့သူလို့ထင်နေကြတယ်လေကျွန်တော်တို့မြင်ကတော့နိုင်ငံကဖိအားတွေများလာလေလေဒေါ်စုနဲ့ဆက်တက်ကြမှာတဖြည်းဖြည်းကွဲအပ်လာလေလေဖြစ်လာလိမ့်မယ်ထင်တာပဲနိုင်ငံကတိုင်းဝန်ကလူမျိုးစုတုတ်တင်ရှင်းလင်းအမှုနဲ့တရားစွဲလို့မရခင်မှာဆင်ရဆွေးမှုတွေအာတူးပီတွေနဲ့တင်နေကြအောင်ပါဘူးပြဿနာကအဲ့လိုကျူးလွန်တာပဲပါတယ်ဆိုတာကို ICJ မှာဝန်ခံထားပြီးသားဖြစ်နေပြီလေမြန်မာစစ်ကောင်းဆောင်တွေဘက်ကကြည့်လိုက်မယ်ဆိုရင်သူ့ကိုဒေါသထက်စိတ်ဆိုးကြမှာအမှန်ပဲဒက်ပလိုမစီနီကတမ်မရိုဟာအစိုးရလုပ်တာကိုထောက်ခံတယ်လို့ပြောနေပြီမဲ့ ရုံယုံကြည်ကြည်မပေါင်းပြသေးတာတော့သိကြပါတယ်တော်ရရှိမှတခါအင်အားကြီးနိုင်ငံတွေရဲ့အားပြိုင်မှုတွေကပြင်းထန်နေသလိုမြန်မာနိုင်ငံရဲ့လက်နက်ကင်ပဋိပက္ခတွေကလည်းအချိန်ကောက်နေစေဖြစ်တဲ့ကာလမှာဒုက္ခတွေပြဿနာဟာအာယုံဆိုင်အခိုင်အဆုံးပြဿနာတစ်ခုဖြစ်လာပါတယ်တိုင်းပြည်ကိုခေါင်းဆောင်ကြတဲ့သူတွေကြားမှာမယုံကြည်မှုတွေတိုးလာပြီဆိုရင်တော့အမျိုးသားတန်လေတင့်မြတ်ဟိရလည်းကက်ကဲလာပါလိမ့်မယ်တော်ရရှိမြန်မာပြည်သူတွေလည်းအမြင်ကျဲတဲ့နိုင်ငံရေးခေါင်းဆောင်တွေစစ်ကောင်းဆောင်နေတဲ့စုံစည်းနိုင်ရပါစေလို့ဆန္ဒပြုလိုက်ပါရစေ။